စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်ထဲမှာစစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပြီးတော့သူတို့အတွက်လူသားစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးပါဝင်အခက်အခဲမျိုးစုံရှိနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကနိုဝင်ဘာ 10日ကထုတ်ပြန်ကြမှာလဲတိုက်တွန်းထားပါတယ်ဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်ရရှိအောင်ကူညီပေးနေသူတွေဘယ်လိုအန္တရာယ်အခက်အခဲတွေနဲ့ကြုံတွေ့နေရပါသလဲရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာလူသားစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့သူအားလုံးစီအကူအညီတွေပေးဖို့နိုင်အောင်အနောက်ဆက်ကင်းကင်းနဲ့အပြည့်အဝခွင့်ပေးပါလို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားပါတယ် လူသားစာနာမှုအကူအညီပေးနေကြသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းကာကွယ်ပေးဖို့လုံခြုံရေးကောင်စီကနိုဝင်ဘာ10ရက်နေ့ထုတ်ပြန်ကြမှာတောင်းဆိုထားပါတယ်။ကြားပြည်နယ်မှာဆရာနာသိမ်းမီနောက်ပိုင်းမေလတွေကစလို့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေစစ်တပ်ရဲ့နေနေရှင်းလင်းမှုတွေကြောင့်ဒေသလျှောက်ထွက်ပြေးတိမ်းရှော လူသားစာနာမှုအကူအညီပေးနေကြသူတွေရှိပေမဲ့သူတို့ကိုယ်ရဲ့အန်ရီလူသားကအကူအညီပေးနေကြရပါတယ်။ဒီမော့ဆိုမျိုးနယ်တွေကအကူအညီပေးသူတို့ကစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကိုအစင်စင်ဖြတ်ပြီးအကူအညီပေးနေရတယ်လို့ပြောပါတယ်။ကျွန်
တော်တို့ကိုသတင်းပေါ့နော်။ဟိုယူကန်နဲ့သတင်းပို့ပြီးလည်းအဲ့လိုမျိုးရိတ်ခါနေပါရင်ပြန်ပြီးတော့ပို့ပေးရတာမျိုးရှိရင်သူတို့အတွက်ဆောင်အရင်ချက်ခဲ့တယ်ပေါ့နော်။ဒါလို့ဆိုဒီလိုကမျိုးကနေဆက်ဖို့ဆိုရင်လည်းဟုတ်စိတ်ကောင်းစီဒါသာလည်းကြည့်ရအောင်လည်းရှင်းရတာပေါ့နော်အဲ့လိုမျိုးရှင်းရတဲ့ဆိုရင်သူတို့ကတခါတလေလည်းအဲ့လိုမျိုးပါတချို့ကားလည်းဆိုရင်မိရမျိုးရှိတာပေါ့နော်မိဆိုရင်သူတို့လုံအောင်ကြီးတိမ်သွားတာပေါ့နော်တိမ်သွားတဲ့သူတွေလည်းအဲ့လိုမျိုးတိမ်သွားတယ်ဆိုတော့သူတို့ကဆွရတာပေါ့နော်ဟိုသူတို့ကမြို့ထဲလူတော်များအခုဆိုရင်သူတို့ကစစ်လေးဆောင်စခန်းကိုတွားပြီးတော့မလူနိုင်တော့ပေါ့နော်ဒါလည်းဆိုရင်မြို့ထဲနေထွက်ဖို့ဆိုတာလည်းအရင်ခက်ခဲရောပေါ့နော်
ပေါ်လက်ကဲမြို့နယ်မှာလည်းပရာဟီတာအကူအညီပေးနေသူတွေဖမ်းဆီးခံရတာတွေရှိပါတယ်အောက်တိုဘာ9ရက်နေ့ကလိုက်ကောကနေပြန်လာတဲ့ပရာဟီတာအကူအညီပေးသူနှုတ်လမ်းမှာပျောက်သွားရင်လို့ဘောလကဲပရာဟီတာအကူအညီပေးသူတို့ကပြောပါတယ်
။နန်းဖေကတောင်းလုံကလေးတယောက်ရှိတယ်။နန်းဖေကတောင်းလုံကလေးကတော့တောင်းလုံရှိသူများကိုယ်စစ်စီရဲပါမယ်။အဲ့ဒါတော့ဆိုတယ်ဘောလကနဲ့လို့ပြောရအခုချိန်မှာနန်းဖေကပြတ်တောက်နေတယ်လို့တော့ပြောလို့ရတယ်။သွားလိုက်လာတဲ့ကားကြီးကတော့တချို့တခါတော့ရှိပါတယ်။သူတို့လည်းအတဲတဲကြီးပို့သွားတယ်။ဆင်ရှားဆုံးကတော့ဘောလကဲမှာဆန်ရတော့ပြတ်တော့ပါမယ်။လို့တဲ့ဆန်ကပြေလို့မရတော့ဖြစ်တဲ့ဆိုတော့ဟုတ်ကဲ့ရှင်
။လိုက်တော်မျိုးနယ်ပေါ်မှာအကူအညီပေးနေသူတို့ကတော့ဒုက္ခတွေတွေကိုအကူအညီမပေးနိုင်အောင်စောင့်ကြည့်ခံနေရပြီးအကူအညီသွားပေးထားတဲ့ဓာတ်ပုံတွေတွေ့ရင်ဖမ်းတာမျိုးအထူးရှိတယ်လို့ပြောပါတယ်။ထပ်ပြင်းနေသူတွေကိုအကူအညီမပေးဖို့ချင်းချောက်တာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့လည်းစစ်ပေးဒုက္ခတွေတွေကစိုးစိုးဝဝအကူအညီလိုအပ်နေတာကြောင့်စစ်ကောင်စီရဲ့အသားရှိအစီအစဉ်တွေကြားကခက်ခက်ခဲခဲတွားရောက်ကူညီရတယ်လို့ပြောပါတယ်
။ဒီစစ်ရှင်တွေကိုဖိုးရဲခိုင်မှဆိုရင်သူတို့ကျင်းရှင်နဲ့ပြင်တယ်။မန်ကြီးမှဆိုလည်းတွားလာတဲ့ခိုင်မှဆိုလည်းအရင်များတော့ပေါ့နော်။အခုကျွန်တော်ကဖိုးရဲအခန်းကြီးသူတို့အရှင်းမပိုက်တော့ဘူးဆိုရင်အခန်းကြီးကပုံများတယ်။အဲ့ဒါကြတော့ကိုယ်အိမ်မှာမှာဒီအမြင်အားနဲ့စောင့်နေစေကြတဲ့ကိုယ်ရင်းနဲ့ဟိုဒီခက်ခက်ခက်ခက်ကြားနေတော့ငါအမတော်ကိုပြေးကြတော့နော်ကျွန်တော်မိသမားစီဘယ်မှာတစ်ခါရောက်ဖို့တော်တော်ဆုံးသားရတယ်ဒီနေ့ကလည်းကြည့်ချနေတဲ့ချိန်ဆိုလေကျွန်တော်တို့တတ်နိုင်ရောပေါ့ညာလည်းလို့လို့အမိတဲ့အားဖြင့်ကျွန်တော်ရောက်ဖို့တိုက်ပြရတာရှိတယ်မတတ်ရတဲ့ချိန်ဆိုလေဒီအဖြစ်ကြီးကိုကြားကနေတွေ့အောင်လေကိုယ်နဲ့မျိုးလေးဆောင်ရှားပြမှာတော့ရအောင်တော့ဒီနိုင်ငံတော်တော့ကူပေးကြပါတော့
စစ်ပေးရံကနေထွက်ပြေးနေရသူအရေးအတွက်ကရောမသွားပေမဲ့လည်းအခုလိုအခက်အခဲတွေကြောင့်စစ်ပေးဒုက္ခတွေတွေအတွက်အကူအညီပေးသူတွေတိတိကျကျရောနေလာရလို့အကူအညီပေးသူတွေကပြောကြပါရဲ့ရှင်